ဒီကနေ့6ပွင့်ဆိုင်တွေ့ဆုံဆွေးနွေးပွဲအတွင်းမှာဒီထူးခြားတဲ့ဆွေးနွေးချက်တွေဆိုရင်ဝန်ကြီးဘာများပြောပြနိုင်မလဲရှင
်ဆွေးနွေးပွဲမှာထူးခြားတဲ့ဆွေးနွေးချက်ကတော့ဗျာပထမတစ်ခုတော့နောက်တစ်ချိန်ပြန်လဲတွေ့ဆုံမဲ့ချိန်ကို time frame ကိုကျွန်တော်သတ်မှတ်နိုင်တယ်နောက်တစ်ခါဆွေးနွေးဆက်ပြီးတော့နောက်ဆွေးနွေးပွဲတွေမှာဆွေးနွေးမဲ့မူပေါင်းပေါ့မူပေါင်းကိုကျွန်တော်သဘောတူနိုင်ခဲ့ပါတယ
်ဟုတ်ကဲ့ဆိုတော့ဆက်ပြီးတော့ဆွေးနွေးကြမယ့်အထဲမှာမူပေါင်းကိုသဘောတူတယ်ဆိုတော့ဘလောက်ထိကြည်ကြည်ပြန့်ပြန့်ဒီမူပေါင်းနဲ့ပတ်သက်ပြီးတော့ဆွေးနွေးဖို့တွေရှိမလဲဥပမာအဲ့ဒီအထဲကမှာဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးနဲ့ပတ်သက်ပြီးတော့ရောဘလောက်ထိသဘောတူညီချက်ရတယ်လို့ပြောနိုင်မလဲရှင
်ဟုတ်ပြီအခုကကတော့ဒီနေ့ဆွေးနွေးပွဲကတစ်ချက်ချင်းကိုသေးသေးဆွေးနွေးရတယ်နောက်လာမယ့်ဆွေးနွေးပွဲတွေမှာဟလာဒီရုပ်ောက်ပွဲမတိုင်ခင်မှာကျွန်တော်ဘလို့ဟာတွေကိုစပြီးတော့အကောင့်တွေပေါ်နိုင်မလဲဘလို့ခေါင်းစဉ်မျိုးတွေကိုဆွေးနွေးသင့်တယ်ဆိုတာကိုသဘောတူတာပေါ့ကျွန်တော်တော့ဘလို့သဘောတူရဆိုတဲ့အသေးစိတ်ချက်ကိုတော့ကျွန်တော်ပြောလို့မရဘူးသို့တော့ဆက်ဆွေးနွေးမယ်မူပေါင်းတော့သဘောတူနိုင်လို့ပဲကျွန်တော်ပြောလို့ရပါမယ
်ဟုတ်ကဲ့ဆက်ပြီးဆွေးနွေးမယ်မူပေါင်းဆိုရင်ရောဝန်ကြီးပါများတည်ထားတာရှိလဲရှင
်ဟိုလွတ်တော်ရဲ့အဆိုမှာနှစ်ပိုင်းပါတာပေါ့နော်တစ်ခုကတော့ဖွဲ့စည်းပုံအခြေခံဥပဒေနဲ့ပတ်သက်တဲ့အပိုင်းပါတယ်နောက်တစ်ခုကတော့ပြစ်ဆုပ်ပန်နဲ့အနာဂတ်အတွက်နိုင်ငံတော်နိုင်ငံတော်ရဲ့ရည်ကြီးတဲ့အခြေအနေပါဆိုအဲ့ဒီနှစ်ခုလုံးနဲ့ဆိုင်တဲ့အချက်တွေကိုအချက်တွေအများကြီးရှိတာပေါ့အဲ့ဒီအချက်တွေမှာဆွေးနွေးတဲ့နေ့ထင်တဲ့အားကိုသဘောတူကြတာပါ
ဟုတ်ကဲ့ရှင်နိုင်ငံကောင်းဆောင်6ဦးရဲ့တွေ့ဆုံဆွေးနွေးပွဲကနေပြီးတော့ဟလာဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးကိုအဓိကထားပြီးဆွေးနွေးကြမယ်လဲဆိုတဲ့အခါကျတော့အခုလာမယ့်2015ရွေးကောက်ပွဲမှာဒီဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးမှီနိုင်မလားရှင်ဝန်ကြီးဘယ်လိုသုံးသပ်ပါလဲရှင
်အဲ့တော့ကျွန်တော်ကတော့တော့တော့မသုံးသပ်ချင်သေးပါဘူးဘာဖြစ်လို့ဆိုတော့ဟိုသက်ဆိုင်ရာပုဂ္ဂိုလ်တွေဆွေးနွေးမှာဖြစ်တဲ့လို့ကြောင့်မလို့ကျွန်တော်ကပါဝင်ဆွေးနွေးရတဲ့ဘုတ်တွေကြောင့်မလို့ဒီကိစ္စနဲ့ပတ်သက်လို့တော့မှတ်ချက်မပေးချင်ပါဘူးသို့တော့ကျွန်တော်ကတော့ပါဝင်ပြောချင်တော့ဒီကနေ့ဆွေးနွေးပွဲဟာကိုယ်ကလည်းသူအမြင်ချင်းပြနေခဲ့တယ်အကျိုးရှိတယ်အားလုံးကလည်းဒါဒီအောင်မြင်တယ်လို့ယူဆလို့သုံးသက်တယ်ဒါတော့ကျွန်တော်ပြောနိုင်ပါ
တယ်ဟုတ်ကဲ့အဲ့တော့ဒုတိယအချိန်ဘယ်တော့လောက်များအတိအကျပြန်တွေ့နိုင်မလဲရှင
်ရတော့ကျွန်တော်တို့အတိအကျမပြောနိုင်သေးဘူးလေဒီလွတ်တော်စည်းဝေးတွေပြန်လဲစတဲ့ချိန်မှာပြန်အပါဝင်ပတ်သက်တဲ့အားလုံးတို့အစီအစဉ်ချင်းကိုပြန်ညှိပြီးတော့လုပ်မှာပေါ့
ဟုတ်ကဲ့ဝင်းကြီးအခုလိုဖြစ်ပေးတာကျေးဇူးအများကြီးတင်ပါတယ်ရှင်